ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးဒဏ်ကိုစိုးစိုးဝါကြုံနေရတဲ့အခါမှာဒီထိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်လည်းအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပို့ပြီးတော့များတယ်။အလုပ်လက်မဲ့တွေပို့ပြီးတော့များလာတယ်ဆိုတာကိုဒီထိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်နဲ့ဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့ကမရှိသလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းကျွန်တော်တို့သိထားတာကထိုင်းမှာလုံလုံနေကြတဲ့ရွှေပြောင်းလူသားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကျင်းတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကောအခုချိန်မှာဒီကိုဗစ်ကြောင့်မလို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်။သူတို့အတွက်ဒီအလုပ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင့
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုကုလရေးကပေါ့နော်လူမှုကုလရေးဝင်ထားတဲ့အလုပ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုပ်မရှိတဲ့အလုပ်လက်မဲ့ကာလတွေမှာဒီလိုမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြေးရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရှိတယ်ပေါ့နော်လာစားရဲ့အဲ့ဒါဆိုရခိုင်နှုန်းတို့50ရခိုင်နှုန်းတို့အမျိုးမျိုးပေါ့ကြောင်းနဲ့ကြောင်းနဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြေးတွေရတာရှိရဲဒါပေမဲ့ဒါကလည်းဒီလူမှုကုလရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပါတော့နော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုကုလရေးနေဝင်ထားအထူးသဖြင့်ဒီစိုက်ရိုးရေးအလုပ်သမားတွေဆိုလို့ရှိရင်လုံးဝလူမှုကုလရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှုပ်ထားပေးတာမရှိရကကြောင်းပြီးရင်တချို့အလုပ်သမားတွေကျတော့ဒီလိုမျိုးသူတို့လှုပ်ရှင်နေပြီးတော့အဲ့ဒီလူမှုကုလရေးအစိုးရနဲ့ထောက်ပံ့ကြည့်ရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့အခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေစိတ်ပြီးတော့နေရာတဲ့အလုပ်သမားတွေရရှိရယ်။နောက်ဒီလူမှုအဖွဲ့အစည်းကျတော့ဒီစာနယ်ရိက္ခာထုံးမျိုးတွေဒါမျိုးတွေကျတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FPD ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်။အဲ့ဒီကနေပြီးတော့ရတာရှိရယ်ဒီထိုင်းတစ်ချိန်အဖွဲ့ကနေပြီးတော့ဒီခါထုံးမျိုးတွေထောက်ပံ့နိုင်ရှိရယ်။ဒီ retire foundation ဆိုရင်တော့ဒီအိမ်တော်တရားစုလိုက်ပေါ့နော်အိမ်တော်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးတာရှိရပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ခြင်းကိုရတယ်ဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာကအ
ਨੇ စုပဲရှိတယ်အများစုမရှိဘူးသူကဥမာဟိုဟိုရင်းပေါ့ဒီလုံငန်းပေါ့လုံငန်းဆိုလို့ရှိရင်ဥမာငါတက်တာဆက်ရုံဆိုတော့ငါတက်တာဒီလိုရှိဒီငါးလုံငန်းဆိုရင်ငါးလုံငန်းအဲ့လိုမျိုးလုံငန်းတွေပြီးပယံဆိုင်ပြီးဒီလိုမျိုးလုပ်ငန်းကြီးတွေမှာတော့အဲ့လိုလူမှုကုလရေးကအလုပ်ရှင်ရနေပြီးတော့အလုပ်ရှင်900ခန့်နော်အလုပ်သမား900ခန့်နဲ့ထည့်သွင်းပြီးတော့အဲ့လိုဝင်ရတာပေါ့နော်ဆိုတော့တချို့အလုပ်သမားလူမျိုးသူတို့ကကြုံရလဲဆိုတော့အလုပ်ရှင်ကသူတို့တွင်းထားပေးတယ်လို့ပဲပြောတာဒါဆိုရင်လည်းသူတို့အလုပ်အခါကြီးဖြစ်တာတချို့ကျတော့တကယ်တကယ်တချို့အလုပ်ရှင်တွေကသူတို့တွင်းထားသေးဘူးအဲ့လိုမျိုးတွေအဲ့လိုသူခံစားခွင့်ရအောင်လိုက်တဲ့အချိန်မျိုးမှာကျရင်သူကအဲ့ဒါမျိုးကိုစုံလာရတာပေါ့နော်။သူကအလုပ်သူကထည့်ထားပေးတယ်ပဲပြောတာ။တကယ်တကယ်ကျတော့မထည့်ထားပေးတဲ့အလုပ်သမားတွေနဲ့လည်းစုံရတယ်။သူလည်းတကယ်ကိုခံစားရတဲ့အလုပ်သမားတွေရှိတယ်။ဒါဆိုလို့ရှိရင်ဒီဟိုတယ်လုပ်ငန်းတွေပေါ့နော်။သူတို့ဖြစ်လို့ရှိရင်ဒါအခုကိုဗစ်ဖြစ်မှမဟုတ်ဘူး။အဆောဟိုတယ်လုပ်ငန်းဆိုရင်ဟိုအရင်ကတည်းကဒီမိုးရာသီဆိုလို့ရှိရင်ဧည့်တယ်နေတယ်ဆိုရင်သူကအဲ့ဧည့်တယ်နေတဲ့ကာလမှာလာကရင်လျှော့ပြီးတော့ဒီပကံဆန်ခွန်ဆိုတော့အလုပ်ရှင်ကခံစားခွင့်ရအောင်ပေးထားတယ်သူတို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးရပေါ့အချိန်ကြီးရှင်းစံမလို့လာကအပြည့်မရတဲ့ခါကျတော့လူရည်တီတက်လို့ရှိရင်သူတို့ကပုံမှန်လာကအပြည့်ပြန်ရတယ်အခါကျပကံဆန်ခွန်ကဒီလူမှုပုလုံကြီးကရက်သွားတာပေါ့နော်ဆိုတော့ဒါဟိုတယ်ကြီးကပုံမှန်ကာလမှာသူတို့ကလုပ်နေတယ်အခုဒီကိုဗစ်ကာလကျတော့လည်းသူတို့ကအဲ့ဒီအမျိုးပဲသူတို့ပြန်ပြီးတော့ပြည်သုံးနိုင်ရှိတယ်ဒါပေမဲ့တချို့ဟိုတယ်တွေလုံးဝပြန်ပြီးမရမ်းနိုင်တဲ့ခါကျတော့သူအလုပ်ကနေအလုပ်သမားကိုထုတ်လိုက်ရတဲ့အမျိုးမျိုးလေသူတို့ကြုံရတာရှိတယ်ပေါ့နော်သူအလုပ်သမားကြီ
းဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအ ਨੇ စုဖြစ်တဲ့ခါကျတော့အခုချိန်မှာထောက်ပံ့ကြရတဲ့သူကလည်းအ ਨੇ စုပေါ့နော
်အ ਨੇ စုဆိုဟုတ်ကဲ့အ ਨੇ စုတွေရ
ဆိုအများစုကြီးကတော့ဒီရွှေပြောင်းလူသမားအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲကိုပိုပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥမာမြန်မာတန်ရုံလူဟာမျိုးဒါဆိုဒါချိတ်ဆက်ပြီးတော့နိုင်ငံလောက်ရတဲ့ကိစ္စတွေရှိတာဟုတ်လို့ဒီမားရတာတရားဝင်လာပြီးတော့လုပ်တဲ့သူတွေဆိုတော့တို့မြန်မာတန်ရုံလူဟာမျိုးဒီကိုယ်စလေအဖွဲ့လူဟာမျိုးဒီကနေပြီးတော့ကောဒီရွှေပြောင်းလူသမားတွေအထက် ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
အဲ့ဒီအပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်သွဲလာတာကူညီပေးတာမျိုးတွေမတွေ့ရအောင
်အဲ့တော့အခုလက်ရှိဒီအခက်အခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ချင်းတော့မပြူကြအောင်ပါနော်တချို့ကြောင့်လည်းသူတို့မေးတာတော့လက်ရှိအဲ့လိုမျိုးစာအုပ်တပ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့စီမျိုးအစီအစဉ်မှာအဲ့လိုမျိုးချိန်ထားပြီးသုံးဆွဲတာရှိတယ်ဒီလိုရှိဒီတက်ဆိုင်ရာဒီအစိုးရအဖွဲ့ကြီးတွေသို့မဟုတ်ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်ရေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိတယ်ပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေဝင်ဝင်ရှိပြီးမဲ့ဟိုအမျိုးသားတွေဝင်ဝင်ရှိသေးတယ်ပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်ရှိတာရှိတယ်ပေါ့အဲ့တော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးဆွဲဒီမှာကျွန်တော်တို့ကအတော့ဆွဲရအောင်ပေါ့နော်ပို့ပြော့ချွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးထောက်ပံ့ရတာမျိုးရှိရပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေရှိရပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအချိန်ဒီမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မို့လို့ဒါကတော့အတော်တော်များများတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာတော့အကျက်တဲ့အခက်အခဲကြီးကျင်းလာတာမှန်နေတယ်။ဒါပေမဲ့ဒီထဲမှာမှဒီအောက်ချင်းလူဒန်းစားလေးပေါ့နော်။နောက်ဒီရွှေပြောင်းလုပ်သမားတို့တူလူမျိုးတွေကြတော့ပို့ပြီးတော့ခက်ခဲကြီးကျုံရှာရတယ်လေ။ဆိုတော့တို့ရဲ့အထွတ်အမြတ်လက်ရှိအခြေအနေမှာအကောင်းဆုံးကူညီတောင်းပို့မှုတွေဘာတွေလိုအပ်နေလဲ။ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ။
အခုချိန်မှာကျတော့ဟိုပေါ့အခုကအများစုကအလုံးလက်မဲ့ဖြစ်တာများတာပေါ့နော်။သူကဟိုအများစုကလည်းသူတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ကိုပဲသူတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းသူတို့ကသူတို့ရဲ့မိသားစုဒီလိမ့်မှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေရှိကြတဲ့အခါကျတော့သူတို့မှာဝင်းဝင်းတုံတရာရှိမှတာသူတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ခိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့ခါကျတော့ဒီဆရာဆရာတန်းဘူးတွေပေါ့နော်ချက်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သတန်းကုန်နဲ့ဆရာဆရာတန်းတွေလိုရမယ့်ဇယိတ်စကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့သူတို့ကတော့အကောင်းဆုံးကတော့သူတို့မဖြစ်မီအလုပ်တော့ရှာနေတယ်တကယ်လို့သူတို့ကိုဟိုထောက်ပံ့မှုပေးနေဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့သူတို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတဲ့နဲ့ဒီအနေဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ်ထောက်ပံ့လို့ရတာပေါ့နော်နောက်တစ်ခုကျတော့သူတို့မှလက်စလို့ဟိုရင်ဆိုင်နေရတာကသူတို့ရဲ့ဆိုင်ရက်စာတန်းတွေပေါ့နော်အထောက်ထားတွေမပြတ်သွားအောင်စက်တန်းပေါ်ဖို့အတွက်လိုအပ်တဲ့ဒီကုန်ကြစိတ်ကြီးတွေလည်းရရင်ဆိုလို့ရှိရင်သူတို့အတွက်ပိုပြီးအဆင်ပြေပါပေါ့
ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲကြီးကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်ဆုံးအကြောင်းအရာတွေသူတို့ရှိမှဖြစ်နေတဲ့သူတို့ရဲ့အခြေအနေပေါ့နော်အခက်အခဲဆုံးအခြေအနေသူတို့ရဲ့အစိုးရညာဆုံးအရာတွေကဘာတွေဖြစ်မလဲရှင
်ဒီအခုကျတော့ဟိုထိုင်းမှာကအလုပ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားတွေစိုးရိမ်စိတ်များနေလဲဆိုတော့အခုလက်တလောဖြစ်နေတာဒီကိုဗစ်ကာကွယ်ဆေးပေါ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်တွေပိုပြီးတော့သူတို့စီမှာရှိရဲအထူးသဖြင့်စိုးရိမ်စိတ်များတဲ့ခါကျတော့သူတို့စီမှာဒီစိတ်ပိုင်းဆိုင်ရာတွေလည်းထိခိုက်မှုရှိရပါတော့တစ်ဖက်မှာစီးပွားရေးကလည်းသခိုးပြီးလို့ရှိရင်ဒီကျန်းမာရေးနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးရမယ့်အပိုင်းတွေမှာလည်းအထူးအထောက်အထားရှိတဲ့အလုပ်သမားတွေလည်းရှိတဲ့ခါကျတော့အခုလောလောဆယ်ဆယ်ကဟိုအထောက်အထားရှိတဲ့အလုပ်သမားတွေကိုထိုးပေးဖို့အတွက်ကိုစည်းကောက်တာတွေပါရင်တော့သူတို့ကလုံးနေကြတာပေါ့နော်ဒါပေမဲ့ဒီစိုးစိုးပေါ့ဒီစေးရဲ့စိုးစိုးကိုလည်းတချို့အလုပ်သမားတွေကသူတို့ကကြောက်တဲ့အလုပ်သမားတွေလည်းရှိတယ်တချို့ကြတော့လည်းဒီစေးအမျိုးသားပေါ်မူတည်ပြီးတော့ဟိုတယုတ်တီရလာတဲ့စေးမျိုးဆိုရင်ရှိရင်သူတို့အနေနဲ့ဟိုယုံကြည်မှုနည်းတာပေါ့နော်တိတ်ပြီးတော့ဟိုလက်ခံတဲ့အနေအထားမှမရှိဘူးအဲအဲ့လိုမျိုးဒါပေမဲ့ဟိုအလုပ်သမားတွေအနေနဲ့လည်းရွေးချယ်ခွင့်တော့ဟိုမရှိပါဘူးတကယ်လို့ပို့ရမယ်ဆိုလို့ရှိရင်တော့ရှိတဲ့ကာကွယ်ဆေးကိုပဲသူတို့ကရရင်ရတယ်လို့ထိုးဖို့တော့သူကဆန္ဒရှိတယ်ပေါ့နော်ဒါပေမဲ့လောလောဆယ်တော့အလုပ်ပိုင်းတွေမှာရောဒီဝင်ငွေရဖို့အတွက်ဒီစီးပွားရေးပိုင်းမှာရောပေါ့နော်သူကသိရှိသိရှိတွေရန်အလုပ်သမားတွေမှာညာနေတာပေါ့နော်ဒီကာလမှာ
ဟုတ်ကဲ့ဒါလက်ရှိမှာတော့အလုပ်သမားတွေရဲ့စိုးရိမ်မှုအဖြစ်စီရဆုံးအခြေအနေတွေလို့ပြောရမှာပေါ့လေဒါတွေက
ဟုတ်ကဲ့ဟုတ်ကဲ့
ဒီစုများရေးတင်ပါတယ်အခုလိုအချိန်ကြီးလို့ထင်ကြရတဲ့အတွက်